မျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကောင်စီကာလွန်ကိုဆက်လက်မထားရှိသင့်ဘူးလို့ဆိုပြီးဒီကောင်စီထားရှိမှုကိုဖျက်သိမ်းဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးမှာရခိုင်မျိုးသားပါတီကဒီကနေ့တင်ပြခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအခန်း9မှာပါတဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေကိုပူးပေါင်းကော်မတီမှာဒီကနေ့ဆွေးနွေးကြတဲ့အချိန်ရခိုင်ပါတီဘက်ကအခုလိုတင်ပြခဲ့တာဖြစ်ပါတယ်ဒီကြောင်းကို VOA သတင်းတောက်မေခကပေးပို့ထားပါတယ်ရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစည်းအဝေးတွေကိုဒီကနေ့ပဲပြန်လည်စတင်ခဲ့တာပါဒီလိုစတင်ချိန်မှာပဲကာလွန်ခေါ်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကောင်စီကိုဖျက်ဖို့စခိုင်းမျိုးသားပါတီကတင်သွင်းခဲ့တာပါဒါနဲ့ပတ်သက်လို့ဒီပြင်ဆင်ချက်တွေတင်သွင်းခဲ့တဲ့စခိုင်းမျိုးသားပါတီကဦးအောင်ကျော်စံကအခုလိုပြောပြလာတာပါအ
ဲလိုလိုပြကြဆဲမထားတော့ကျွန်တော်ပါတီကဟောပြောတယ်ကမ္ဘာရဲ့လုပ်ပါမယ်ဒီကောရဌာနဖူးစီတယ်အင်းနေဒီမှာဘာလုံးလုတ်ကိုလုတ်ပါတယ်ဒီကစီစီရတာလူမျိုးရဆက်ဆိုင်ရဆိုင်ရဝင်နေတယ်ဒီဒီပုံပြပေါ်ဘာလုံးဖူးစီရတော့ပါမင်းအခုမရှိ
နိုင်ငံမှာတမရကပဲအထုဖိတ်ဖြစ်တာကြောင့်နိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုတမရကပဲဦးဆောင်သင့်ပြီးကျန်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်တာမျိုးပဲဖြစ်တယ်။ကာလုံရဲလို့တီးကြဖွဲ့ပြီးထားရှိစရာမလိုဘူးလို့တင်ပြခဲ့တဲ့အကြောင်းဦးအောင်ကျော်စံကပြောဆိုထားပါတယ်။ကာလုံကောင်စီမှတမရကိုယ်စားလှယ်အများစုကြီးစိုးထားတာဖြစ်လို့တမရရဲ့လုပ်ပိုင်권ကိုကန့်သတ်မှုတွေရှိတယ်ဆိုပြီးကာလုံကောင်စီကိုနိုင်ငံရေးပါတီအများစုကဖြတ်သိမ်းဖို့တောင်းဆိုမှုတွေရှိခဲ့တာပါ။ဒီကနေ့ကာလွန်ကောင်စီဖြတ်သိမ်းဖို့ရခိုင်ပါတီတင်ပြတာမှာလက်တွေ့အခြေခံဥပဒေပြင်ဆင်ချိန်မှာတကယ်ပဲပြည့်ပြည့်နိုင်မလားဖွဲ့စည်းပုံပြင်ဆင်ရေးကလက်တွေ့ဆန်ဆန်ပြင်ဆင်နိုင်မလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေတဲ့အပေါ်နိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရင်မျိုးတိန်ကတော့လက်ရှိပြင်ဆင်ရေးလှုပ်ဆောင်နေတဲ့အပေါ်အခုလိုတုံ့တက်သွားတာပ
ါဖြစ်ပေါ်ကိုယ်စားလှယ်85ရက်ခံလုံးကျော်ကထောက်ခံမှအပြည့်နိုင်တဲ့အနေအထားကြီးရှိနေတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာပေါ့လေမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအပါအဝင်ပေါ့ဒီအဓိကပုံမှားတွေပြင်ဆင်ရေးဟာတော်တော်လေးကိုကြီးမားတဲ့စင်ခေါ်မှုတစ်ခုဖြစ်နေတယ်လို့မြင်တယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်ဆက်ရင်တကယ်ချက်ချင်းချင်းမြတ်နဲ့ဖြည်းဖြည်းရောအောင်မြင်ဖို့အတွက်အစိုးရခေါင်းဆောင်တွေ၊စွတ်တော်ခေါင်းဆောင်တွေ၊တိုင်းရင်းသားခေါင်းဆောင်တွေနဲ့သမ္မတခေါင်းဆောင်တွေချမှာချက်ချင်းချင်းမြတ်ဒီနိုင်ဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်တင်တယ်လို့မြင်တယ်။အဲ့ဒီသဘောတူညီချက်ပေါ်မှာမူတည်ပြီးတော့မှသို့တော်တင်းကနေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတဆင့်ပြီးတဆင့်ပေါ်လေးပေါ်ဆောင်နိုင်မယ်ဆိုရင်ပိုလက်တွေ့ကျနိုင်လိမ့်မယ်လို့မြင်တယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီလကစပြီးဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီစည်းဝေးတွေကိုစတင်ကျင်းပလာခဲ့တာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်တဲ့အခန်းလိုက်လေးလာသုံးသပ်မှုတွေရှိကပါတီလိုက်အစုအဖွဲ့အလိုက်ပြင်ဆင်ခြင်းနဲ့အချက်လက်တွေကိုကော်မတီအဖွဲ့ဝင်တွေကတင်ပြဆွေးနွေးနေကြတာဖြစ်ပါရဲ့ရှင်။